င်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့ညနေခင်6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနှောင်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါအီရန်ဆွေးရောက်ကိုဝေဖန်ပိုင်ခွင့်ရှိတယ်လို့အီရန်သမ္မတကပြောဆိုလိုက်ပြီးနိုင်ငံတွင်းမှာပိတ်ထားတဲ့လူမှုကွန်ရက်တွေပြန်ဖွင့်ပေးဖို့လည်းပြောဆိုလိုက်ပါတယ်။မြန်မာလုံခြုံရေးတပ်တွေကို ARSA အဖွဲ့ရဲ့တိုက်ခိုက်မှုကိုကန့်ကွက်ရှုတ်ချကြောင်းမြန်မာဆိုင်ရာအမေရိကန်တန်ယုံကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ရှမ်းတိုင်းရင်းသားတွေအတွက်အမျိုးသားအစဉ်နိုင်ငံရေးအကျိုးဆွေးနွေးပွဲတွေကျင်းပဖို့အစိုးရတက်မတော်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီတို့သဘောတူခဲ့ပေမဲ့တက်မတ်ရဲ့အတိုင်းဘာကြောင့်မကျင်းပနိုင်တာပါလဲ။
ဒီဟာလောက်အောင်ကြားချပေးလိုက်တဲ့သူကလင်းချင်းမှအောင်မြင်စွာဖြစ်ပေါ်လာရတဲ့အဆအဆအရာရာကူညီဖို့တောင်းရှိတယ်။ဘာကြောင့်လဲဆိုတော့ဒါကကောင်းမ်းပြည်သူတွေ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွေ့ဖက်အထွတ်အထိပ်တွင်ရင်မှုနဲ့စိုက်ကြောညွန့်ပြောတော်တာပါပြည်စုံကတော့မကြခင်ကြမှာပါ။ဒါအပြင်တနင်္ဂနွေလုံးအပြည့်ရဆက်ရေး NCA လက်မှတ်ရေးထိုးနိုင်ရေးရှေ့ဆက်ဖို့ခက်ခဲနေတဲ့အဆိုပြုချက်ကိုချက်ကိုတော့မြန်မာထိပ်သီးကောင်ဆောင်တွေနဲ့တွေ့ဆုံအဖြေရှာဖို့ UNFC ကောင်ဆောင်တို့ဆုံးဖြတ်လိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနောက်ပိုင်းမှာကြားမှာပါ။အခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
အစိုးရတာဝန်ရှိသူအားလုံးကိုဝေဖန်နိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်းဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတင်မဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့သမ္မတရူဟာနီကတောင်းဆိုပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးကဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်က Instagram နဲ့ Telegram တို့လို message စာတို့ပေးပို့တဲ့ apps တွေကိုတမ်းမြေပိတ်ပင်ခဲ့တာပါ Instagram ကိုတော့မနေ့တနင်္ဂနွေနေ့မှာအနာပိုင်တို့ကပြန်ဖွင့်ပေးခဲ့ပေမဲ့ Telegram ကိုတော့ဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်လက်တလော့အကြမ်းဖက်မှုတွေမှာအရေးပါသူအလုံးကိုဖမ်းဆီးထားပြီးဖြစ်ကြောင်းနဲ့ပြင်းထန်တဲ့ပြစ်ဒဏ်တွေနဲ့ရင်ဆိုင်ရမယ်လို့ဒီကနေ့တနင်္လာနေ့မှာပဲအီရန်တရားရေးဌာနရဲ့ဒုတိယအကြီးအကဲဟာမစ်ရှာရီယာရီကပြောဆိုထားပါတယ်အခုပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲကတော့2009ခုနှစ်နောက်ပိုင်းအီရန်နိုင်ငံတွင်အကြီးမားဆုံးအစိုးရစန့်ကျင်ရေးဆန္ဒပြပွဲဖြစ်ပါလေရှင
်။ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းဟာပြည်ထနာတွေကိုတိုးပွားစေတာကြောင့်ပိတ်သိမ်းပြစ်တင်တယ်လို့အစ္စရေးဝန်ကြီးချုပ်နက်တန်ယာဟုကသူ့အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂကူညီကယ်ဆယ်ရေးအေဂျင်စီ ANWA ဟာပါလက်စတိုင်းဒုက္ခသည်အရေးကိုသာအာရုံစိုက်လှုပ်ဆောင်နေပြီးသူ့အဖွဲ့အတွက်ရန်ပုံငွေတွေကိုကုလသမဂ္ဂရဲ့အခြားလူအပ်တဲ့နေရာတွေအတွက်ကြောင်းလဲအသုံးပြုတင်တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်တာပါသူတို့အေဂျင်စီကအကူအညီပေးနေတဲ့ဒုက္ခသည်ပေါင်း5သန်းလောက်ရှိတယ်လို့အန်ရဝါကပြောကြပါတယ်ဒီဒုက္ခသည်အတွက်မျှတပြီးရေရှည်ခံမဲ့ဖြည့်ရှင်းမှုတွေရှိလာတဲ့အချိန်ထိသူတို့အေဂျင်စီကအကူအညီပေးသွားမယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရခရစ်ကပြောကြပါတယ်ဒီပဋိပက္ခနဲ့တက်ဆိုင်သူအလုံးကကုလသမဂ္ဂအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့နိုင်ငံတကာဥပဒေတွေအတိုင်းလိုက်နာကျင့်သုံးမှသာပြည်ထောင်စုတွေကိုဖြည့်ရှင်းနိုင်လိမ့်မယ်လို့သူကဆိုပါတယ်။ဂျော်ဒန်၊လက်ဘနွန်၊ဆီးရီးယားနဲ့ဂါဇာကမ်းမြောင်ဒေသတွေမှာပါလက်စတိုင်းဒုက္ခသည်ပေါင်းတသန်းခွဲကျော်ရှိမယ်လို့ခန့်မှန်းထားပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းပထမနှစ်အတွင်းဖျို့ဖျက်အခြေအနေတွေကိုအသေးစိတ်ရေးသားထားပြီးအမေရိကန်ခေါင်းဆောင်အဖြစ်စိတ်တက်ရေးရာအံဝင်ခွင့်ကြမဖြစ်သူဆိုတဲ့သဘောမျိုးရေးသားထားတဲ့စာအုပ်အပေါ်မနစ်တနင်္ဂနွေနေ့မှာသမ္မတနဲ့သူ့ရဲ့လက်ထောက်တွေကပေပေနေနေဝေဖန်လိုက်ပါတယ်။သမ္မတထရန့်ကတော့သူ့အနေနဲ့သမ္မတဝင်ပြိုင်မယ်လို့ဆက်ပြီးတော့ကြေညာခဲ့တဲ့ပထမဆုံးနေ့ကစပြီးလီဇယ်လှုပ်ကြံထားတဲ့သတင်းတွေကိုရင်ဆိုင်ခဲ့ရသလိုအခုလဲလုံးဝမရိုးသားသူတဦးရေးတဲ့လီဇယ်လှုပ်ကြံထားတဲ့စာအုပ်တစ်အုပ်ကိုတီးခန့်ရင်ဆိုင်နေရတယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သမ္မတထရန့်နောက်သူ့ဝင်ထမ်းနေတဲ့တွေ့ဆုံမေးမြန်းခန်း200ကိုအခြေခံပြီးဖျို့ဖျဲဖြစ်နေတဲ့အင်ဗျူရောလို့ဖော်ညွှန်းထားတဲ့တောက်ချန်နေကထုတ်လိုက်တဲ့ Fire and Fury Inside the Trump White House ဆိုတဲ့အစာအုပ်ကိုရေးသားတဲ့ Michael Wolff ကိုသမ္မတထရန့်ဒေါသပုံထနေတာပါအဲ့ဒီစာအုပ်မှာမှတ်ချက်ပေးခဲ့တဲ့သမ္မတထရန့်ရဲ့မဟာဗျူဟာဆိုင်ရာအခြေခံ Steve Bannon ကိုလည်းသမ္မတရဲ့မူဝါဒရေးရာထိတ်တန့်အကြံပေးကထိုးနှက်ဝေဖန်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းသမ္မတထရန့်ရဲ့သားကြီးဖြစ်သူဒေါ်နယ်ထရန့်ဂျူနီယာ အခုရေးပါတဲ့အင်ပြူရောအကြံပေးဖြစ်နေတဲ့တမက်ဖြစ်သူဂျရက်ကူရှနာနောက်မဲဆွယ်စီယုံရေးမှူးဟောင်းပေါ်မနက်ဖို့တို့ကမစ္စတာထရန့်ရဲ့ပြိုင်ဘက်ဟီလာရီကလင်တန်ကိုအထင်အားစေတဲ့သတင်းအချက်အလက်တွေရစေဖို့လို့ဆိုထားတဲ့ရုရှားတို့နဲ့တွေ့ဆုံခဲ့တာဟာဆိုရင်နိုင်ငံတော်တစ္ဆာဖောက်မှုမျိုးချစ်စိတ်ကင်းမဲ့မှုဖြစ်တယ်လို့မစ္စတာဘန်နန်ကမှတ်ချက်ပေးထားတာဖြစ်ပါတယ်
တရုတ်နိုင်ငံရဲ့ Belt and Road ခေတ္တပိုးလမ်းမကြီးစီမံကိန်းအကောင့်တွေဖော်ရမှာဥရောပနိုင်ငံတွေကတရုတ်နဲ့အတူလက်တွဲလှုပ်ဆောင်သင့်တယ်လို့ပြင်သစ်သမ္မတ Emmanuel Macron ကတိုက်တွန်းလိုက်ပြီးဒီစီမံကိန်းဟာတလန်းသွားမဖြစ်နိုင်ဘူးလို့သူကဆိုပါတယ်ရှေ့ခေတ်ပိုးလမ်းမစတင်ရလည်းဖြစ်တရုတ်ပြည်ရှီဟောင်းမြို့တော်လည်းဖြစ်တဲ့ရှီယန်းမှာစီးပွားရေးလုပ်ငန်းရှင်တွေပညာရှင်တွေကျောင်းသားတွေနဲ့ဒီကနေ့တွေ့ဆုံစဉ်ပြင်သစ်သမ္မတ Macron ကပြောဆိုလိုက်တာပါပိုလမကြီးဟာတရုတ်လူမျိုးတစ်မျိုးတည်းအတွက်မဟုတ်ခဲ့ကြောင်းအတိပဲသတ်မှတ်ချက်အရအလုံးမျှဝေခံစားရမှာဖြစ်ကြောင်းလမ်းဆိုတဲ့သဘောအရတလန်းသွားမဖြစ်နိုင်ကြောင်းသူကပြောပါတယ်တရုတ်ရဲ့ခေတ်သစ်ပိုလမကြီးစီမံကိန်းကို2013ခုနှစ်မှာချပြခဲ့တာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံတွေပါကစ္စတန်ဗဟိုအာရှအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့ဥရောပအာဖရိကစတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားရေလန်းကုန်းလန်းတွေကနေဆက်သွယ်ဆောင်ရွက်ရတဲ့စီမံကိန်းဖြစ်ပါတယ်ဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာ124ဘီလီယံသုံးစွဲသွားမယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြီးခဲ့တဲ့မေလမှာပြောကြားခဲ့ပါတယ
်ဒီလိုအမေရိကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70ကီလိုဟတ်7063ညလိုင်းထိုမီတာ19ကီလိုဟတ်15565နဲ့လိုင်းထိုမီတာ25ကီလိုဟတ်11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီဝီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကို Arakan Rohingya ကဲတင်ရေးတပ် ERSA ကတိုက်ခိုက်ခဲ့တာကိုပြစ်တင်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကရခိုင်ပြည်နယ်တောင်ပြိုမြို့ကနေဘူးသီးတောင်မြို့ကိုအသွာလမ်းပေါ်မှာစစ်သားတွေလိုက်ပါလာတဲ့ကားကို ERSA အဖွဲ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာသူတချို့ဒဏ်ရာရခဲ့ပြီး၄ရက်အကြာဒီကနေ့မှအမေရိကန်တန်ယုံကရှုတ်ချကြောင်းကြေညာချက်ထုတ်ခဲ့တာပါ။တိုက်ခိုက်မှုကြောင့်ဒဏ်ရာရခဲ့သူတွေမိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရတယ်လို့လဲအမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြပါတယ်။ပတ်သက်သူအလုံးတို့ရဲ့အပြောအဆိုလောက်ရတွေကအကြမ်းဖက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးကြရသူတွေသူတို့သဘောဆန္ဒနဲ့နေရရင်းကိုလုံခြုံမှုရှိရှိပြန်လာနိုင်တဲ့အခြေအနေမျိုးကိုအထောက်ပံ့ဖြစ်စေဖို့လဲတိုက်တွန်းထားပါတယ်။တောင်ပြိုကနေဘူးသီးတောင်ကိုအသွာကျဉ်းချောင်းကြီးရွာအနီးမှာအီရာအစေအကြမ်းဖက်သမားဆေးဦးခန့်ကစစ်သားတွေလိုက်လာတဲ့ကားကိုလက်လုံမိုက်နဲ့ဖောက်ခွဲပြီးလုံတနတ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပါတယ်။ ERSA အဖွဲ့ဘက်ကလည်းသူတို့တိုက်ခိုက်ခဲ့တာဖြစ်ကြောင်းအတည်ပြုထားပါတယ်။အစိုးရထုတ်ပြန်ချက်မှာတော့အမည်မသိလက်နက်ကိုင်အဖွဲ့စီးစစ်ဆဲဆိုပြီးတပ်ဖွဲ့ကတိုက်ခိုက်တာဆိုပြီးသုံးနှုန်းပါတယ်။တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ဦးနဲ့ရင်မောင်း2ဦးတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မြန်မာအာဏာပိုင်တွေဘက်ကထုတ်ပြန်ပေးမယ်လို့ AP သတင်းတရမှာတော့နေကြဆောင်တက်တာဝန်ရှိသူတို့ကိုကိုကပီစစ်တီ6ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေကလုံခြုံရေးစခန်း30တို့တစ်ချိန်နဲ့တစ်ပြိုင်နက်တိုက်ခိုက်ခံရပြီးနောက်ပိုင်းဒေသတွေမတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာ6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါ။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရဒီလူတွေနေရရင်ပြန်ရည်လုပ်ငန်းစဉ်ကတော့ဒီလကုန်ပိုင်းမှာစတင်ဖို့ရှိနေချိန်မှာပဲအခုလိုတိုက်ခိုက်မှုပေါ်လာတာပါဒါဟာဒုက္ခသည်တွေနေရပြန်ရည်အစီအစဉ်ကိုထိခိုက်စေဖို့ဆောင်ရွက်ချက်ဖြစ်တယ်လို့လဲမြန်မာအစိုးရတာဝန်ရှိသူတို့က Reuters သတင်းကိုပြောဆိုခဲ့ပါတယ်ရှင
်မြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားအသစ်စီစဉ်ခဲ့ကြတဲ့ဆွေးနွေးမှုတွေကအိုလံပစ်ပွဲတော်အလွန်အထိသွားနိုင်ဖို့မျှော်လင့်ထားပြီးတင့်တော်တဲ့အချိန်မှာအမေရိကန်ပြည်ထောင်စုကလည်းပါဝင်ဆွေးနွေးသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကတိပေးပြောကြားပါရယ် Republican လွှတ်တော်အမတ်တွေနဲ့သမ္မတထရမ့်တို့ဒေးဗစ်ကမ့်ဒေးဗစ်အပန်းဖြေစခန်းမှာပြီးခဲ့တဲ့စနေကလုံယူလုံစင်မဟုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောကြားခဲ့တာပါတောင်နဲ့မြောက်ကိုရီးယားအစိုးရနှစ်ရက်ကြာစီစဉ်ထားတဲ့ဆွေးနွေးပွဲကအလုပ်ဖြစ်ဖို့မျှော်လင့်ကြောင်းသမ္မတထရမ့်ကပြောပါရယ်မြောက်ကိုရီးယားနိုင်ငံကလုံးဝ နျူကလ িয়ার ကင်းရှင်းသွားရေးအတွက်အမေရိကန်တောင်ကိုရီးယားနဲ့နိုင်ငံတကာရဲ့ဆောင်ရွက်ချက်တွေကိုအလေးထားပြီးကိုရီးယားကျွန်းဆွယ်အရေးနောက်ဆုံးဖြစ်ထွန်းမှုတွေကိုပြီးခဲ့တဲ့စနေနေ့ကပဲပြင်သစ်သမ္မတမက်ခရွန်နဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်ဆွေးနွေးခဲ့ကြောင်းသမ္မတအင်ဗျူရောကထုတ်ပြန်ပါတယ်။ဇန်နဝါရီ9ရက်မှာကျင်းပဖို့စီစဉ်ထားတဲ့ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲတွေဖြစ်ထွန်းမှုတစ်ခုရခဲ့ရင်အကောင်းဆုံးလို့ဆိုပါတယ်။
တနင်္ဂနွေနေ့ညအမေရိကန်ပြည်ထောင်စုဟောလီဝုဒ်မှာကျင်းပတဲ့ Golden Globes ရုပ်ရှင်ထူးချွန်စုဘေးဘွယ်ကော်ဇော်နီပေါ်မှာအနေညောင်နေဝတ်ထားတဲ့အမှုပညာရှင်အမျိုးသမီးတွေကလွှမ်းမိုးခဲ့ပြီးလိမ်ပိုင်းဆိုင်ရာအကြံဖတ်မှုကိုစတင်ကြောင်းထုတ်ဖော်ခဲ့ကြပါတယ်။ဟောလီဝုဒ်ရုပ်ရှင်လောကနဲ့ကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမဖွဲမရကျူးလွန်တာတွေရှိနေတာကိုစတင်ဖို့တောင်းဆိုနေတဲ့ Times လို့ခေါ်တဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားရေးအဖွဲ့နဲ့အသွေးစီးမှုကိုပြပြီးနာမည်ကျော်ရုပ်ရှင်မင်းသမီးတွေနဲ့အမှုပညာရှင်တွေအ내ရောင်ဝတ်စုံတွေကိုဝတ်ဆင်ခဲ့ကြတာဖြစ်ပါတယ်ရှင
်။တင်းလာနေညနေခင်းထိတ်တန့်ရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်။ရှမ်းတိုင်းသားတွေအတွက်အမျိုးသားအဆင့်နိုင်ငံရဲ့အကျိုးဆွေးနွေးပွဲတွေလူလူတွေ့ဆုံပွဲတွေကျင်းပခွင့်မရတာကြောင့်လာမယ့်12ရက်နေ့မှာလင်းခေးမှာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေ့ဆိုင်လိုက်ကြောင်းအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကသတင်းထုတ်ပြန်ပါတယ်။အကျိုးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အရေးဆက်လက်ညှိနှိုင်းသွားမယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရသူကဆိုပါတယ်။ဒီသတင်းကိုတော့ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့ရှမ်းတိုင်းသားတွေအတွက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရတက်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအဖွဲ့အကြားမှအကြိမ်ပေါင်းများစွာဆွေးနွေးပြီးတဲ့နောက်ဒေလ12ရက်နေ့ကနေ14ရက်နေ့အထိလင်းကင်းမြို့မှာကျင်းပဖို့မူလကသဘောတူပြင်ဆင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီရက်တွေမှာမလုပ်ဖြစ်တော့ဘဲရွှေ့ဆိုင်းလိုက်တယ်လို့ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့ရှေ့ဆိုင်နေဆိုတာကကျွန်တော်တို့ဒီကပြည်သူဆွေးနွေးပွဲပေါ့နော်ကျွန်တော်တောင်ကြီးမှာလုပ်ဖို့9ရက်နေ့10ရက်နေ့9ရက်နေ့လုပ်ဖို့ညှာထားပေမဲ့လည်းကျွန်တော်တို့မလုပ်နိုင်လို့ပေါ့နော်နောက်ပြီးတစ်ချက်ကတော့ကျွန်တော်တို့ဒီကပြည်သူဆွေးနွေးပွဲတွေကိုလည်းပြစ်ပင်ဟန်တာခံရလို့ပေါ့နော
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီမှာအကျိုးအဖြစ်မြို့နယ်14ခုမှာကျင်းပဖို့သဘောတူခဲ့ပေမဲ့မြို့နယ်အများစုမှာတက်မတော်ကဟန်တာပြစ်ပင်ခဲ့တယ်လို့ပင်လုံးကြောင်မဲ့ကာလီတချီလေးတို့မှစူးစူးဝါဝါတားဆီးခံကြရကြောင်း RCSS ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အကျိုးဆွေးနွေးပွဲတွေကရရှိတဲ့လူထုသဘောထားတွေကိုဒီလ9ရက်ကနေ9ရက်နေ့အထိတောင်ကြီးမြို့မှာအနောက်ဆုံးအကျိုးဆွေးနွေးပွဲကျင်းပပြီးအတီးပြုတ်စာတမ်းမူကြမ်းတစ်စောင်ရေးဆွဲဖို့ပြင်ဆင်ခဲ့ပေမဲ့ထပ်မံပိတ်ပင်ခံခဲ့ရပါတယ်။အကျိုးဆွေးနွေးပွဲတွေပိတ်ပင်ခံခဲ့ရတာကြောင့်လင်းခေးမှာကျင်းပမဲ့ရှမ်းလူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေဆိုင်လိုက်ကြောင်ပြညာချက်မှာဖော်ပြပါတယ်။ဒီလိုပိတ်ပင်တာတွေနဲ့ပတ်သက်လို့တက်မရောအစိုးရနဲ့တွဲဆုံဆွေးနွေးပြီးအစဉ်ပြေရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြန်လည်ကျင်းပမှာဖြစ်ကြောင်းလည်းပြောပါတယ်
။ကျွန်တော်တို့ခုကယာယီဟိုကဆိုင်းငံ့ထားပါပဲဖြစ်နေတယ်။ကျွန်တော်တို့ဟိုကတွဲဆုံဆွေးနွေးလို့အစဉ်ပြေတဲ့အချိန်ကျကျွန်တော်တို့ကပြန်ပြီးတော့လုပ်မှာဖြစ်ပါတ
ယ်။တက်မရောအစိုးရနဲ့တွဲဆုံဆွေးနွေးရမှာလူထုတွဲဆုံပွဲတွေလွတ်လွတ်လပ်လပ်ကျင်းပနိုင်အောင်နဲ့အကျိုးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်ရအောင်ဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။တောင်ကြီးမြို့မှာအကျိုးဆွေးနွေးပွဲကျင်းပခွင့်ရရှိရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ထံကိုစာရေးသားပေးပို့ထားပေမဲ့အကြောင်းပြန်ကြားတာမရှိသေးကြောင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တက်မတော်ကိုယ်စားလှယ်တွေနဲ့လည်းဆွေးနွေးထားပြီးဖြစ်ကြောင်းလည်း RCSS ရဲ့ထုတ်ပြန်ချက်မှာပါရှိပါတဲ့ရှမ်းလူမျိုးလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးနဲ့ပတ်သက်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွဲပက်အထွေထွေတွေ့ရင်မှုနှစ်ဖြစ်တဲ့ဆိုင်းကျော်ညွန့်ကအခုလိုတုံ့တက်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရှမ်းများကဆက်ကြဲတောင်ချင်းနဲ့ပင်လုံးမှာလောက်ချင်တာပါ။ဟိုတက်လို့ဆက်ကနေပြီးတော့မိုင်းပန်လို့မိုင်းတော့ဝိုင်းထားလို့ပြောရကြ။ဂျားတဲ့ကနေပြီးတော့နိုင်ငံတော်တိုင်ပင်ခံတောင်ဆန်းစုကြည်ကနေပြီးတော့ဒင်းခင်းတွေဂျားချလိုက်တယ်။အဲ့တော့ကဒင်းခင်းမှာဒီဟာလောက်အောင်ကြားချပေးလိုက်တဲ့လူကလင်းခင်းမှာအောင်မြင်စွာဖြစ်ပေါ်လာရေးတဲ့အဆဆအရာရာကုညီဖို့တောင်းရှိတယ်။ဘာကြောင့်လဲဆိုတော့ဒါကကောင်းတန်းသူကြီးကိုယ်တိုင်သူကိုယ်တိုင်ထုတ်ဖြတ်လိုက်တဲ့ကိစ္စ哦ဒီပေါ်မှာတော့ဒီညာလောက်ပါဆိုပြီးတော့ပြောလိုက်တဲ့လူပေါ်မှာတောင်းရှိပါတယ်။ ီကိစ္စအောင်မြင်နိုင်ရတော့
ဒီရပိုင်းတွေအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းလွယ်လင်းနဲ့မိုင်းပြင်းမြို့နယ်တွေအတွင်းမှာအစိုးရတပ်မတော်နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိတယ်လို့အစိုးရဘက်ကတိုက်အင်အားတွေတိုးချဲ့လာကြောင်းလဲဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်လောလောဆယ်မှာပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီလကုန်ပိုင်းလောက်မှာကျင်းပဖို့ရှိနေပြီး RCSS အနေနဲ့တယောက်မယ်မတယောက်ဘူးဆိုတာတော့ဆုံးဖြတ်ထားတာမရှိသေးပါဘူး။လာမယ့်ကြာသပတေးနေ့မှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ဟာအရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပြီးဒီအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုရွှေ့ဆိုင်းဖို့အတွက်ဆွေးနွေးပွဲရှိကြောင်းနဲ့သတင်းတွေထွက်ပေါ်နေပါတယ်
ကိုမိုးစောပါရှင်။တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေး NCA လက်မှတ်ရေးထိုးနိုင်ရင်ရှစ်ဆက်ဖို့ခက်ခဲနေတဲ့အဆိုပြုချက်ကိုချက်ကိုမြမထိတ်သီးကောင်းဆောင်တွေနဲ့တွဲဆုံအဖြေရှာဖို့ညွညွတော်တိုင်နာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ထိတ်သီးကောင်းဆောင်တွေကဆုံးဖြတ်လိုက်ပါတယ်။ NCA လက်မှတ်ရေးထိုးရဲ့ကိစ္စမှာနီလန်ရှာဖို့အတွက် UNFC ရဲ့ထိတ်သီးကောင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတဲ့အရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါ။ NCA လက်မှတ်ရေးထိုးရဲ့ကိစ္စနဲ့ပတ်သက်လို့မွန်ပြစ်တဲ့ပါတီဖက်ကတင်ပြလာဖို့ရှိတယ်လို့လည်း UNFC ကပြောပါတယ်။နိုင်ကွန်းအိမ်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါဇန်နဝါရီလ6ရက်နေ့ကနေ6ရက်နေ့အထိထိုင်းနိုင်ငံတွင်ကျင်းပခဲ့တဲ့ UNSC စီဝေးမှာ NCA လက်မှတ်ရေးထိုးရေးသွက်ဆက်လက်ကြိုးပမ်းသွားဖို့သဘောတူခဲ့တဲ့အကြောင်း UNSC ပြောရေးဆိုခွင့်ရှိသူဦးသွန်းစောကအခုလိုပြောပါတယ
်ဒီနေ့လက်မှတ်ချက်နဲ့ပတ်သက်လို့ PPN နဲ့ငြိမ်းချမ်းရေးကော်မရှင်ကြားမှာဆွေးနွေးနေတဲ့အဆိုပြုချက်၉ချက်ကိုဆက်လက်ဒီကိုချုံနိုင်ဖို့အတွက်နှစ်ဖက်ကြီးဒီကောင်းဆောင်တွေပြည်စုံဆွေးနွေးချေချာတော့ဖို့ကြိုးပမ်းနေတာရှိပါတယ်အဲဒီကြိုးပမ်းမှုကို PPN နဲ့ဆက်လက်ဆောင်ရွက်ဖို့အတွက်သဘောထားကိုကျွန်တော်ချမှတ်ပါတယ
်အဆိုရနဲ့ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်ချက်မချနိုင်သေးသလိုအထူးသဖြင့် TPN ဖွဲ့နဲ့ငြိမ်းချမ်းရေးကော်မရှင်ကြားတွေ့ဆုံဆွေးနွေးရေးမှာတိစုပ်နေတဲ့အချက်တွေကိုနှစ်ဖက်သိသိကောင်းဆောင်ချင်းတွေ့ဆုံဆွေးနွေးသွားဖို့ UNSC စီဝေးမှာဆုံးဖြတ်ခဲ့တာပါ UNSC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကုလစည်းအဖွဲ့ TPN နဲ့ငြိမ်းချမ်းရေးကော်မရှင်တို့ကြား2019ခုနှစ်နိုဝင်ဘာလ16ရက်နေ့ကနောက်ဆုံးတွေ့ဆုံမှုမှာအဆိုပြုချက်၉ချက်ကိုတင်ပြဆွေးနွေးခဲ့ရမှာအချက်၃ချက်ကိုတော့ပြည်လည်မှုမရရှိခဲ့ပါဘူးပြည်လည်မှုမရရှိသေးတဲ့အချက်တွေကိုဥသွန်းစော်ကခုလိုဆက်ပြောပါတယ
်။နိုင်ငံလုံးပြည်ခရီးကြောင်ကြီးညာပြီးတော့မှစောင့်ဆောင်ဖို့ကိုကျွန်တော်ဒူလာတယ်ပေါ့နော်။ဒုတိယတစ်ပိုင်းကတော့တစ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့သူတွေမူဝါဒပိုင်းနဲ့ပေါ့လေ။ဆွေးနွေးမဲ့စီစဉ်တွေကိုကျွန်တော်တို့ကြိုတင်ပြနိုင်သဘောတူညီမှုယူထားဖို့ပေါ့။နောက်ပြီးတော့တတိယတစ်ပိုင်းဆိုလို့ရှိရင်နိုင်ငံရေးရာအမတ်ကတည်းကကျွန်တော်တို့ဒီတိုင်းပြည်ကို Federal Democracy ပြည်ထောင်စုအနေနဲ့တည်ဆောက်သွားဖို့သဘောထားကိုကျွန်တော်တို့အစိုးရတပ်မတော်ဘက်ကအခိုင်အမာရှိတဲ့အကြောင်းပေါ့နော်။ဒီလိုမျိုးပဋိပက္ခပေါ့။ကျွန်တော်ရှာဖို့ရဖြစ်ပါတယ်။အခုဒီအပိုင်းတောင်းပိုင်းစလုံးပါပေါ့နော်။ကျွန်တော်တို့ခြေလှမ်းမှုမရရှိသေးပါဘူး။အချက်လက်အဖြစ်ပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရေးပိုင်းမှာဆိုရင် Federal Democracy ဆိုတဲ့ဒီကလုံးနဲ့တိုက်စုံနေတယ်ပေါ့ဗျာ
။အခုလိုရှေ့မတိုးနိုင်ဖြစ်နေတဲ့အချက်တွေကို UNSC ကောင်းဆောင်တဲ့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်သွင်းတဲ့တွေ့ဆုံပြီးနှစ်ဖက်ညှိနှိုင်းဖြေရှာဖို့အတွက် TPN ကလည်းကြိုးပမ်းသွားမှာဖြစ်ပါတယ်။UNSC စီဝေးမှာမွန်ပြည်သက်ပါတီကလည်းအဖွဲ့ရဲ့စီဝေးဆုံးဖြတ်ချက်ရ NCA လက်မှတ်ရေးထိုးရေးကိစ္စကိုတင်ပြလာခဲ့တာကိုလည်းဥသွန်းစော်ကခုလိုပြောပါဗျာ
ကျွန်တော်မွန်ပြည်သက်ပါတီရဲ့ဆုံးဖြတ်ချက်သဘောထားကိုတက်ပေါင်းစုဘက်ကတော့လေးစားအတိအမှတ်ပြုထားတဲ့သဘောရှိပါတယ်သူတို့ဘက်ကလည်းတင်ပြခဲ့ပါတယ်ဒါပေမဲ့အားလုံးနဲ့အတူတူသွားနိုင်ရေးအတွက်ကတော့ဒီစနေနေ့9ဖြစ်တဲ့အစိုးရကကိုကြက်ပေါ့နော်။အကောင်းဆုံးတော့ညှိကုတ်ချုံနိုင်ရေးကိစ္စပေါ်မှာအတူတူကဆက်လက်ကြိုးပမ်းဆောင်ရွက်သွားဖို့အတွက် DPN ကိုဆက်လက်ညှိနှိုင်းဖို့တောင်းဝန်ကိုသူတို့ပေးထားရဖြစ်ပါလေ။ဒါပေမဲ့ CPB ကောင်းဆောင်တွေတွေ့ဆုံပြီးမှအခြေချပြီးမှအဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ကဆုံးဖြတ်ချက်သဘောထားကိုဆက်ပေါင်းစုအနေနဲ့ပေးသွားဖို့ရှိပါတယ
်။ UNSC ရဲ့အဓိကဖွဲ့ဝင်တစ်ခုဖြစ်တဲ့မွန်ပြည်တပ်ပါတီဟာဒီဇင်ဘာ26ရက်နေ့မှာကျင်းပခဲ့တဲ့ဗဟိုကော်မတီအရေးပေါ်စည်းဝေးပြီးမှစီစဉ်ဆောင်ရွက်စရာတွေပြီးစီးပါက NCA လက်မှတ်ရေးထိုးနိုင်မယ်လို့ပါတီရဲ့သတင်းစင်မှာဖော်ပြထားပါတယ်။ဒီဇင်ဘာ28ရက်နေ့မှာလည်းအစိုးရငြိမ်းချမ်းရေးကော်မရှင်သွေးမှုဦးခင်စောဦးနဲ့မွန်ပြည်ပါတီဥက္ကဋ္ဌနိုင်ထုံးမွန်ခေါင်းဆောင်တဲ့ကိုစလဲဖွဲ့တို့မွန်ပြည်နယ်ရေးမြို့နယ်ပုပ္ပဝတိကျေးရွာကိုရင်လေးကျောင်းမှာတွေ့ဆုံခဲ့ပြီးမွန်ပြည်ပါတီအနေနဲ့ NCA လက်မှတ်ရေးသိုးဖို့နှိစက်နေပြီလို့အဖွဲ့နဲ့နှိစက်သူတွေကထင်မြင်ပြောဆိုမှုတွေရှိနေပေမဲ့လည်းမွန်ပြည်ပါတီဘက်ကတော့အတည်ပြုပြောဆိုတာမရှိသေးပါဘူး။ UNSC ထဲမှာပါဝင်တဲ့မွန်ပြည်ပါတီ NMSP ကယင်းနီမျိုးရသောသက်ရေးပါတီ KMPP လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရခိုင်မျိုးရကောင်စီ ANC အဖွဲ့တွေအနေနဲ့ကတော့ NCA မှာလက်မှတ်ရေးသိုးဖို့အချင်းတွေကအခုထိမရေရာသေးပါဘူးတခြား NCA လက်မှတ်ရေးသိုးပြီးသားအဖွဲ့ရှစ်ဖွဲ့ကလည်းရှမ်းလူမျိုးလားမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကျင်းပခဲ့ရမှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေပါဝင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေတွေကြောင့်လာမယ့်ဇန်နဝါရီလ17ရက်နေ့နဲ့22ရက်နေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာစီဝေးကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ရှင်များရှင်ပြည်တော်စုနေနေရေးညီလာခံ22ရာစုပင်လုံးတတိယကျင်းဆွေးနွေးပွဲဒီလာထဲမှာကျင်းပဖို့ရှိနေချိန်မှာပဲတိုင်းသားနေမြေတွေမှာတိုက်ပွဲတွေတွေလည်းထွက်ပေါ်နေတာပါနေရရေးနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနှစ်မှာပြည်တွင်းငင်းငင်းရေးကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VOA ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်ကိုကြိုတင်ပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်တွေကို line 2 meter 71925တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါပါလက်စတိုင်းဒုက္ခသည်တွေကိုကယ်ဆယ်အကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ဟာပါလက်စတိုင်းပြည်ထနာကိုပို့ပြီးရှေ့ကြအောင်လုပ်သလိုဖြစ်နေတယ်ဆိုပြီးဖြတ်သိမ်းပစ်ဖို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကတောင်းဆိုလိုက်ပါတယ်ဒီဒုက္ခသည်အေဂျင်စီရဲ့အဆုံးစုံရင်းမှတ်ချက်က Israel နိုင်ငံပြတ်တုံသွားဖို့ဖြစ်စေတဲ့အတွက်ဒီအေဂျင်စီကိုဖြတ်သိမ်းပြရမယ်ဆိုပြီးတော့ဝန်ကြီးချုပ် Netanyahu ကတင်းငွေနဲ့အစိုးရအဖွဲ့အစည်းအဝေးအတွင်းပြောကြားလိုက်တာပါဆလာတီစာဟုတ်ရဲ့သတင်းဆောင်မကိုကိုရနိုင်ကပြောပြပေးမှာပ
ါဂျေရုဆလင်ကိုအစ္စရေးမျိုးတော်အဖြစ်သမ္မတထရမ့်ကအတိအမှတ်ပြုတာကိုပေါ်လစ်တိုင်းနဲ့သူတို့ကိုထောက်ခံသူတွေကဆက်ပြီးတော့ဆန္ဒပြနေကြပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ကတယ်လ်အဗီဗ်မှာရှိတဲ့အမေရိကန်တန်ရုံကိုဂျေရုဆလင်ကိုရွှေ့မယ်လို့ပြီးခဲ့တဲ့လကကြေညာခဲ့ပြီးတဲ့နောက်မှာတော့ဒေါသထွက်နေကြတဲ့ပေါ်လစ်တိုင်းတွေကအစ္စရေးနဲ့ဆွေးနွေးမှုမှာအမေရိကန်ရဲ့ဂျာဝန်ဆောင်ရွက်မှုကိုဘယ်တော့မှလက်ခံတော့မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်အခုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကလည်းပါလက်စတိုင်းကို20အမေရိကန်ဒေါ်လာတန်း300လောက်အကူအညီပေးနေတာကိုဖျက်တောက်ပစ်မယ်လို့သမ္မတထရမ့်ကချိန်ကြောက်လိုက်ပါတယ်။ပါလက်စတိုင်းဘက်ကတော့ဒါကိုမမှုပဲဆက်လက်ဖီဆန်ခဲ့ကြပြီးတော့ရမလာမြို့ကန်ပါလက်စတိုင်းတွေကတော့အခုလိုပြောပါတယ
်။ချိန်ချောက်မှုတွေနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်အမေရိကန်ပြည်ထောင်စုဟာပါလက်စတိုင်းပြည်သူတွေကိုချိန်ချောက်နေကြဖြစ်တယ်လို့ကျမတို့ကလည်းအဲ့ဒီချိန်ချောက်မှုတွေကိုကြက်ညက်ခံရက်ပြီးရင်ဆိုင်နေကြဖြစ်ပါတယ်။
ကျွန်တော်တို့အနေနဲ့အစ္စရေးနဲ့အမေရိကန်ရဲ့ချင်းချောက်အကြက်ကင်မှုတွေအောက်မှာဆက်သွားနေမယ်ဆိုရင်ပါလက်စတိုင်းနိုင်ငံဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
း။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကတော့သမ္မတထရမ့်ပြောတာထက်ကိုပိုပြီးဒီ1949ခုနှစ်ကတည်းကတည်ထောင်ခဲ့တဲ့ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကိုဖျက်သိမ်းပြရမယ်လို့ပြောလိုက်ပါတယ်။
ကုလသမဂ္ဂအကူအညီပေးအေဂျင်စီ UNRWA ပေါ်သမ္မတထရမ့်ရဲ့ဝေဖန်မှုကိုကျွန်တော်အနေနဲ့လုံးဝသဘောတူပါတယ်။ UNRWA ဟာပါလက်စတိုင်းဒုက္ခသည်ပြည်ထနာကိုကြီးထောက်အောင်လုပ်နေတဲ့အဖွဲ့ဖြစ်ပါတယ်။ပြီးတော့ဒီအဖွဲ့ကပါလက်စတိုင်းနေနေရပြန်နိုင်ခွင့်ရှိတယ်ဆိုတော့အခွင့်အရေးကိုတစ်ဖက်သက်ပြောပြီးတော့အစ္စရေးနိုင်ငံရဲ့ကြီးမားချက်တွေကိုပြပြအောင်လုပ်နေတာဖြစ်ပါတယ်။ဒါကြောင့်ဒီအဖွဲ့ကိုကဘာပေါ်ကနေဖြတ်သိမ်းပြရပါလိမ့်မယ်။
ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအကူအညီကယ်ဆယ်ရေးအေဂျင်စီကအခုခါမှာအများအပြားတော့ပါလက်စတိုင်းတွေရဲ့တားဆီးမြေဆက်ကိုပဲထောက်ပံ့ပေးနေတာဖြစ်တယ်လို့ပြောပါရယ
်။သူတို့ကကုလလုံနေတဲ့အတွက်ဘိုးစင်ပေါင်းဆက်မြေတွေဒီဒုက္ခသည်တွေဆက်ဖြစ်စေပါရယ်။ဒီလူတွေကဒုက္ခသည်မဟုတ်ပဲသူတို့ကို UNRWA ကစောင့်ရှောက်ထားတာဖြစ်ပြီးနောက်ထပ်မြင်းမြစ်တွေနဲ့နောက်ထပ်နှစ်80လောက်ဆက်ရှိသွားအောင်ပါ။ဒါကြောင့်ဒီအခြေအနေကိုရပ်တန့်ဖြစ်ဖို့လိုပါရယ်။
ပေါ်လစ်တိုင်းဒုက္ခသည်အေဂျင်စီအတွက်ခွဲဝေပေးနေတဲ့ရန်ပုံငွေတွေကိုသူ့ဆိုရတော့တကယ်ဒုက္ခသည်တွေကိုအကူအညီပေးဖို့အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကိုလွှဲပြောင်းပေးရတင်တယ်လို့အစ္စရေးဝန်ကြီးချုပ်ကအဆိုပြုထားပါတယ်။ဒါပေမဲ့ဝေဖန်သူတွေကတော့ပေါ်လစ်တိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီကိုရန်ပုံငွေတွေဖျက်တောက်လိုက်ခြင်းအပြင်သူတို့ပြင်အခြေအနေတွေစိုးနေလို့ဒေသခံတွေဆန္ဒပြနေကြတဲ့ဂါဇာဒေသအပါအဝင်ဒေသရင်းတင်းမာမှုတွေကိုပို့ပြီးတော့စိုးဝါးလာနိုင်စေမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ကိုရန်တိုင်းတင်ပြတော့တာပါကပ္ပတဝါငဖျားယောဂတိုက်ဖြည့်ရေးလုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းရရှိခဲ့တဲ့အောင်မြင်မှုတွေဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပြီလို့ကပ္ပကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်ငဖျားယောဂဖြစ်ပွားမှုတွေဟာနိုင်ငံအတော်များများမှာပြန်ပြီးတော့မြင့်တက်လာနေတဲ့အကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်ပါတယ် Henry Ridgewell ရှင်လတ်မြို့ကနေပေးပို့တဲ့သတင်းကိုတော့ဆက်ပြီးနားဆင်ပါရှင်မတ်ဒက်စကာ၊စီနီဂေါနဲ့ဇင်မာဝေးနိုင်ငံတွေအပါအဝင်ငဖျားယောဂအမြင့်ပြအောင်တိုက်ဖြတ်နိုင်မဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေရှိနေကြောင်း WHO ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ရဝန္ဒါ၊နိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေအပါအဝင်အာဖရိကရှစ်နိုင်ငံမှာတော့ငဖျားယောဂဖြစ်ပွားမှုနှုန်းဟာ20ရာခိုင်နှုန်းကျော်အထိတိုးလာခဲ့တာပါ။2016ခုနှစ်မှာရန်ပုံငွေဒေါ်လာ1.8ဘီလီယံသာရှိခဲ့ကြောင်း2020ပြည့်နှစ်အတွက်လိုအပ်ချက်ရဲ့သဝက်တောင်ပြည့်ပဲဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲငဖျား
ဖျားယောဂကာကွယ်ရေးနဲ့ကုသရေးအတွက်အသုံးစိတ်ခါလဲရောကြလာနေပြီး2016ခုနှစ်မှာရမငွေဒေါ်လာ 1.9 ဘီလီယံရှိခဲ့တာကြောင့်2020ပြည့်နှစ်အတွက်လိုအပ်ချက်ရတဝက်တောင်မပြည့်ပဲဖြစ်နေပါတယ
် That amount of funding internationally has plateaued possibly it's reached the realistic maximum
နိုင်ငံတကာကပေးနေတဲ့ရမငွေတွေဟာအမြင့်ဆုံးပမာဏကိုရောက်သွားပါပြီဒါလက်တွေ့ကြတဲ့အများဆုံးပမာဏကိုရောက်သွားတာလည်းဖြစ်နိုင်ပါတယ်သက်ဆိုင်ရာနိုင်ငံတွေမှာငှက်ဖျားယောဂတိုက်ဖျက်ရေးရမငွေတွေထားရှိတက်ပါတယ်။ဒါငှက်ဖျားတိုက်ဖျက်ရေးရှေ့ဆက်တွင်းမြင့်လှုပ်ဆောင်မှုအကောင်းဆုံးအခွင့်အလမ်းဖြစ်ပြီးဒီလောက်ရက်ကအဖို့တန်တဲ့ယင်းနှိမ့်နှံ့မှုလုပ်ငန်းဖြစ်တဲ့ဆိုတာသတိပြုမိလာဖို့ဖြစ်ပါတယ
်။ဒီလိုအခြေအနေတွေကြောင့်အရင်တနည်းကတည်းကဆိုင်ရင်2016ခုနှစ်မှာသေဆုံးမှုနှုန်းအနည်းငယ်ရော့ကျလာခဲ့ပြီး4,000+ရှိခဲ့တဲ့အာဖရိကနိုင်ငံတွေမှာအထိအနာဆုံးဖြစ်လာနိုင်ပါတယ်။အရင်တော့ကဆိုရင်ခဲ့ကြသလိုဒေတာရင်းကငက်ဖျားယောဂပုံမှားတွေဟာဆေးရင်ပေါင်းမှုအဆင့်တိကိုရောက်မလာသေးပါဘူ
း The current treatments within Africa they work very well
အာဖရိကတိုက်တွင်းကလက်ရှိငက်ဖျားယောဂကုသရေးတွေဟာတိတ်ကိုထိရောက်ပါတယ်အရှိတောင်အရှာမှာတော့ဆေးရင်ပါနေတဲ့ငက်ဖျားပိုးတွေပြန့်နှံ့သွားတာကြောင့်အနာဂတ်မှာပြဿနာတွေဖြစ်လာမယ့်အလားအလာတွေတွေ့နေရပါတယ်ပိုးသက်ဆေးတွေကိုခံနိုင်ရရှိသွားတဲ့ခြင်းတွေပိုးပြီးတော့ပြန့်နှံ့သွားကြတာပါ
WHO ကတော့ငှက်ဖျားယောဂကာကွယ်ရေးနည်းလမ်းတွေကိုတိုးတက်အောင်လုပ်ဖို့ဒါမကနည်းလမ်းသစ်တွေအတွက်ရှင်နီမြုံနံဆောင်ရွက်ဖို့လည်းတိုက်တွန်းနေတာပ
ါ More research is needed to develop an effective malaria vaccine that could cover the populations that at the moment
ငှက်ဖျားယောဂများပြားကူးစက်ခံရတဲ့လူဦးရေအလုံးအတွက်ထိရောက်မှုရှိတဲ့ငှက်ဖျားယောဂကာကွယ်ဆေးထုတ်လုပ်ဖို့သုတေသနတွေပို့လုပ်ဖို့လိုပါတယ်နောက်တစ်ချက်ကငှက်ဖျားယောဂတိုက်ဖျက်ရေးအတွက်ချပေးထားတဲ့ရမငွေတွေကိုမသုံးစွဲတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်
ငှက်ဖျားယောဂကာကွယ်ဆေးအတော်များများကိုအပြည့်အဝမထုတ်လုပ်နိုင်ကြသေးပါဘူး။လှမနစ်ကဆလို့ကင်ညာ၊ဂါနာနဲ့မာလာဝီနိုင်ငံတွေမှာတော့ WHO က RDSS ငှက်ဖျားယောဂကာကွယ်ဆေးစမ်းသပ်မှုကြီးတစ်ခုပြုလုပ်ဖို့ရှိနေပါတယ်။ဒါပေမဲ့လည်းငှက်ဖျားယောဂကိုကမ္ဘာသမားလုံးသတိထားဖို့နောက်ဆုံးအစီရင်ခံစာမှာတတိပေးထားပါတယ်။ငှက်ဖျားယောဂကာကွယ်ရေးနည်းလမ်းတွေကိုတိုးတက်အောင်လုပ်ဖို့ဒါမှမဟုတ်နည်းလမ်းသစ်တွေအတွက်ရင်းနှီးမြှုပ်နှံဆောင်မှုတွေရမှာရှိဘူးဆိုရင်တော့လက်ရှိရထားတဲ့တူတက်မှုတွေအလဟသဖြစ်သွားမှာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ9:00နာရီ9:00ခွဲဒီတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ Asia Set 70ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦ
းပါလက်စတိုင်းဒုက္ခသည်တွေကိုအခုညှိပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းဟာပြဿနာတွေကိုတိုးပွားစေတာကြောင့်ပိတ်သိမ်းပြစ်တင်တယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကသူ့အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မနေ့တနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂကူညီကယ်ဆယ်ရေး Agency UNRWA ဟာ Palestine ဒုက္ခသည်အရေးကိုသာအာရုံစိုက်လုပ်နေပြီးသူ့အဖွဲ့အတွက်ရန်ပုံငွေတွေကိုကုလသမဂ္ဂရဲ့တခြားလိုအပ်တဲ့နေရာတွေအတွက်ပြောင်းလဲအသုံးပြုတင်တယ်လို့ Israel ဝန်ကြီးချုပ်ကပြောဆိုလိုက်တာဖြစ်ပါတယ်။အစိုးရတာဝန်ရှိသူအလုံးကိုဝေဖန်နိုင်တယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်ဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတင်မဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့ကိုလည်းသမ္မတရိုဟာနီကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးကဆန္ဒပြမှုတွေဖြစ်ခဲ့ပြီးနောက်အစိုးရဘက်က Instagram နဲ့ Telegram တို့လို message စာတို့ပေးပို့တဲ့ apps တွေကိုတားမြစ်ပိတ်ပင်ခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ညအမေရိကန်ပြည်ထောင်စုဟောလိဝုဒ်မှာကျင်းပတဲ့ Golden Globes ရုပ်ရှင်ထူးချွန်စုပေးပွဲကော်ဇွန်နီပေါ်မှာတော့အနက်ရောင်တွေဝတ်ထားတဲ့အမှုပညာရှင်အမျိုးသမီးတွေကလွှမ်းမိုးခဲ့ပြီးလိမ်မိုင်းဆိုင်ရာအကြံဖတ်မှုကိုစန့်ကျင်ကြောင်းထုတ်ဖော်ခဲ့ကြပါတယ်။ဟောလိဝုဒ်ရုပ်ရှင်လောကနဲ့ကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာမဖွဲ့မရကျူးလွန်တာတွေရှိနေတာကိုစန့်ကျင်ဖို့တောင်းဆိုတဲ့ Times လို့ခေါ်တဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားမှုအဖွဲ့နဲ့သွေးစည်းမှုကိုပြပြီးတော့နာမည်ကျော်ရုပ်ရှင်မင်းသမီးတွေအနက်ရောင်တွေဝတ်ခဲ့ကြတာပါရှင်
။တရင်အချင်းချုပ်ကမှတင်ငေးထိုက်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Linus Streamcast ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ19kHz 16653ညလိုင်းဒိုမီတာ25kHz 11893ညလိုင်းဒိုမီတာ32kHz 9335တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ကတော့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လမ်းပါစေရှင
် This program has come to you from the Voice of America, Washington. From Washington, this is...